ိုင်းဆိုရအနေနဲ့ကြားဖြတ်အွန်လိုင်းလေလေကိုင်းကောစင်တာတွေကိုအပူတပြင်းနေနေလှုပ်ဆောင်နေရမှာသူတို့သတင်းရထားတဲ့နေရာဖြစ်တဲ့စုထိဆန်နယ်မြေကအထက်25တက်ရှိတဲ့အဆောက်အဦမှာနေထိုင်နေတဲ့လေလေကိုင်းကိုဖမ်းဆီးဖို့လုပ်ခဲ့တာပါကြားဖြတ်အွန်လိုင်းလေလေကိုင်းဟာအထက်6တက်မြောက်နေရာကိုငှားရမ်းနေထိုင်နေတာဖြစ်ပြီးသူတို့ကိုဝင်ရောက်ဖမ်းဆီးဖို့အတွက်ရဲအယောက်100လောက်တုံးနေတာပါရဲတွေဟာရဲကားတွေနဲ့မလာကြပဲအဲ့ဒီနေရာကိုဘတ်စကားလိုင်းတွေကိုတုံးပြီးလာကြပါတယ်အဲ့ဒီအဆောက်အဦကိုရောက်တဲ့အချိန်ကျမှရုတ်တရက်ဝင်ရောက်စီးနင်းဖမ်းဆီးခဲ့တာပါဝင်ရောက်စီးနင်းချိန်မှာအသက်29နှစ်အရွယ်မစ္စတာယီဝေါင်ယူအသက်30အရွယ်မစ္စတာလီဝေးဂျီတို့ကိုဖမ်းမိပြီးသူတို့ဟာအဓိကကြိုးကင်လှုပ်ဆောင်နေတဲ့သူတွေဖြစ်တယ်လို့လည်းဆိုပါတယ်သူတို့နဲ့အတူအလုပ်လုပ်နေတဲ့တရုတ်နိုင်ငံသား12ဦးကိုလည်းဖမ်းဆီးထားပြီးတခြားသူတွေကတော့ထွက်ပြေးလွတ်မြောက်သွားကြတယ်လို့လည်းဆိုပါတယ်အခုထိုင်းရဲကဖမ်းဆီးနိုင်ခဲ့တဲ့တရုတ်နိုင်ငံသား2ဦးဟာနိုင်ငံတကာကအလုရှာနေတဲ့သူတွေကိုအွန်လိုင်းကက်ဆီနိုနဲ့ဂိမ်းကစားတဲ့လုပ်ငန်းတွေမှာဝင်ငွေကောင်းကောင်းရမယ်ဆိုပြီးမဲ့လုံးပေးတာဆက်သွယ်လာတဲ့သူတွေကိုမြန်မာနိုင်ငံဘက်ကိုပို့ပေးနေတာဖြစ်တယ်လို့လည်းရဲချုပ်နော့ပစင်ပိုးဆဝတ်ကထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်ဒီဆိုရအနေနဲ့ကောစင်တာလိမ့်လေကိုင်းဟာအွန်လိုင်းနဲ့ဂိမ်းကစားလုပ်ငန်းတွေကာစီနိုလောင်းကစားလုပ်ငန်းတွေနဲ့ဆက်သွယ်လာတဲ့သူတွေရဲ့အချက်လက်တွေဗန်စင်းတွေနိုင်ငံသားမှတ်ပုံတင်အချက်လက်တွေကိုစတင်ခိုးယူခဲ့တာပါနောက်တစ်ဆင့်ကအလုတ်ကင်ရှာနေတဲ့သူတွေကိုပါဝင်ငွေကောင်းတဲ့အလုတ်တွေနဲ့ဆက်သွယ်ပေးမယ်ဆိုပြီးမြန်မာနိုင်ငံဘက်ကလိမ့်လေကိုင်းတွေစီကိုရောင်းစားခဲ့ကြတာဖြစ်ပါတယ်လို့လည်းပြောသွားခဲ့ပါတယ်အဓိကကြိုးကင်သူတရုတ်နိုင်ငံသား2ဦးပိုင်ဆိုင်တဲ့ပစ္စည်းတန်းတရာကျော်ကိုလည်းရဲတပ်ဖွဲ့ကသိမ်းဆီးလိုက်ပါတယ်။သူတို့ဟာ Luckin Co Company Limited ဟန်ပြဖွင့်ထားပြီးထိုင်းနိုင်ငံတွင်းကလူဦးရေ 18,000 လောက်ရဲ့ကိုယ်ရေးအချက်လက်တွေကိုခိုးယူသွားပြီးဖြစ်တယ်လို့လည်းစိုက်ဘာရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။စီးနင်းမှုအတွင်းမှာကွန်ပျူတာ laptop အလုံး20 mobile phone မျိုးစုံ25လုံးထိုင်းဘက်ဝင်ငွေသား26သိန်းကျော်တရုတ်ရန်ငွေတွေလည်းတင်စီရမိခဲ့ပါတယ်။မြဝတီခရိုင်ရွှေကုတ်ကိုကလေလေကိုင်းနေစီမှာရောင်းစားဆန်ခဲ့ရတဲ့တရုတ်ဆောင်လူကုန်ကူးခံရတဲ့ပတ်သက်ပြီးအလိုရှိနေတဲ့တန်လျာရှိသူတရုတ်နိုင်ငံသား10ဦးကိုလည်းပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းနိုင်ငံကပြည်တင်တန်ပေးခဲ့ပြီးနေရက်ပြန်ပို့လိုက်တယ်ဆိုပြီးထိုင်းစိုက်ဘာရာဇဝတ်မှုစုံစမ်းစစ်ဆေးရေးဘူရိုကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်။